စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိပွဲစဉ်တွေမှာအမှတ်ပေးစရာထိတ်ဆုံးမှရှိနေတဲ့လီဗာပူးအသင်းကအင်္ဂွဲမှာဆောက်သမ်တန်အသင်းကို၃ဂိုးပြန်တဲ့အနိုင်ရတာကြောင့်၆ပွဲဆက်တိုက်ရှုံးပွဲမရှိသေးပဲထိတ်ဆုံးနေရာကိုဆက်ထိန်းထားလိုက်နိုင်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့အင်္ဂွဲမှာပဲ Wolves အသင်းနဲ့တစ်ဖက်တစ်ကိုးစီတည်ကြပါတယ်။မန်ချက်စတာယူနိုက်တက်အသင်းရဲ့ဒီကနေ့ပွဲကိုအသင်းရဲ့ဂန်ဒဝင်နီးပြဟောင်းကြီး Ferguson တွားကြည့်ပါတယ်။မန်စီးတီးအသင်းဟာလည်းဝေးခွင့်မှာ Cardiff City အသင်းကို၅ဂိုးပြန်တဲ့အနိုင်ရပြီးအမှတ်ပေးစရာမှာလီဗာပူး Chelsea တို့နဲ့အပြိုင်ထိတ်ဆုံးနေရာကိုရဖို့အလားအလာကောင်းနေစေပါ။တခြားအနိုင်ရပွဲတွေကတော့ Leicester City ကအင်ကွင်းမှာ Huddersfield ကို၃ဂိုးတကို၊ Burnley ကအင်ကွင်းမှာ Bournemouth ကို၄ဂိုးပြတ်၊ Spurs ကအဝေးကွင်းမှာ Brighton ကို၂ဂိုးတကိုနဲ့အသီးသီးအနိုင်ရကြပါတယ်။ Fulham နဲ့ Watford တို့ကတကိုးစီတည်ကြပြီး Crystal Palace နဲ့ Newcastle ကဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာတော့ West Ham နဲ့ Chelsea, Arsenal နဲ့ Everton တို့ကစားကြမှာဖြစ်ပါတယ်။Chelsea အသင်းဟာလည်းလက်ရှိမှာ၅ပွဲကစားပြီးတဲ့နောက်ရှုံးပွဲမရှိသေးပဲ West Ham နဲ့ကစားမဲ့ပွဲစဉ်6ရလက်ပေါ်မူတည်ပြီးအမှတ်ပေးစရာထိတ်ဆုံး3သင်ကြားအဆင့်အပြောင်းလဲပေါ်လာမှာဖြစ်ပါတယ်။